အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနိုင်ငံကိုအစင်မြင့်ချက်လက်တိုက်လေရင်တွေပေးပို့လိုက်ပြီးရပ်ပိုင်အကြမှာပဲမြောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့မှာလက်နက်ကြီးတွေပစ်ခတ်ပြီးတော့စစ်ရေးလှည့်ကျင်းခဲ့ပုံရတယ်လို့တောင်ကိုရီးယားကပြောပါတယ်။နှစ်နိုင်ငံပူးရဲစစ်ရေးလှည့်ကျင်းဖို့အတွက်အမေရိကန်ကတောင်ကိုရီးယားကိုချက်တိုက်လေရင်တွေပေးပို့ခဲ့တာပါ။မြောက်ကိုရီးယားဘက်ကပြစ်လို့လိုက်တယ်လို့ယူဆရတဲ့လက်နက်သွားရလမ်းကြောင်းအတော်များများတနင်္ဂနွေနေ့ခင်းပိုင်းမှာထောက်လန်းမိခဲ့တယ်လို့တောင်ကိုရီးယားပူးရဲစစ်ဦးစီးများအဖွဲ့ချုပ်အကြီးအကဲရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့အနုကပ်ပူးပေါင်းဆောင်နေတဲ့တောင်ကိုရီးယားစစ်ဘက်ကလည်းအမြဲအစဉ်သင့်ပြင်ထားပါတယ်လို့ပြောထားပါတယ်။နိုင်ငံအနောက်ကန်ယူရန်ရဲ့မြောက်ဖက်ပိုင်ကနေလက်နက်ကြီးတွေပြစ်လို့ခဲ့ပုံရတယ်လို့တောင်ကိုရီးယားသမ္မတအိမ်တော်ယုံကပြောပါတယ်။နိုင်ငံတော်လုံခြုံရေးဌာနညွှန်ကြားရေးမှူးကင်ဆွန်ဟန်ကလည်းတောင်ကိုရီးယားစစ်ဘက်ရဲ့အသင့်အနေထားပြင်ဆင်ဆောင်ရွက်မှုတွေကိုလှိလာဆန်းစစ်ခဲ့တယ်လို့မြောက်ကိုရီးယားဘက်ကလက်နက်တွေထပ်ပြီးတော့ပြစ်လို့နိုင်ခြေရှိနေတဲ့အပေါ်အနေကပ်ဆောင်ကြည့်နေတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကဒီနှစ်ထဲမှာလည်းလက်နက်အတော်များများထူးထူးခြားခြားပြစ်လို့ခဲ့တာပါ။ဒီထဲမှာနျူကလ িয়ার ထိပ်ဖို့တတ်ဆင်နိုင်တဲ့မီဇိုင်တုံးတွေအပြင်အမေရိကန်နိုင်ငံကိုရောမဟာမိတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံအထိရောက်အောင်ပြစ်လုပ်နိုင်တဲ့တာဝေးပစ်ဒုံးလက်နက်တွေလည်းပါဝင်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့နောင်ဆွေးနွေးဖြစ်တဲ့အခါသူ့အပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေဖြေလျှော့ပေးရင်နဲ့လုံခြုံရေးအမခန့်ချက်အတွက်အပေးယူလုပ်နိုင်အောင်မြောက်ကိုရီးယားကလက်နက်နည်းပညာတွေအစီအမံဖို့အကြိုးပမ်းနေတာဖြစ်တယ်လို့ကျွမ်းကျင်သူတို့ကသုံးသပ်ပါတယ်။